ဂျပန်နိုင်ငံကိုငါးရက်ကြာချစ်ကြည်ရေးခီးထွက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့နိုဝင်ဘာလ3ရက်မှာဂျပန်နိုင်ငံသားရေးဝန်ကြီးနဲ့တူဂျွန်ညွတ်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ဒေါက်အောင်ဆန်းစုကြည်တချိန်ကသူ့ဒေသနာလုတ်ခဲ့တဲ့ကျိုတိုတက္ကသိုလ်ကချင်းမြန်တဲ့ဂုံတူဆောင်ပါရဂူဘွဲကိုလည်းလက်ခံရယူခဲ့ပါတယ ာသာပတေးနေ့မှာတော့ဂျပန်နိုင်ငံသားဝန်ကြီးဖူမီအိုခီရှိဒါနဲ့တိုကျိုမြို့မှာတွေ့ဆုံစဉ်မြန်မာနိုင်ငံကတိုင်းသားလက်နက်ကိုင်ပဋိပက္ခကိုအဆုံးသတ်စေရေးအတွက်ဂျပန်မြန်မာနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့သဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိဖက်နိုင်ငံဖြစ်တယ်လို့အဲ့ဒီတွေ့ဆုံပွဲမှာဂျပန်နိုင်ငံသားဝန်ကြီးခီရှိဒါကပြောခဲ့ပါတယ
်။ဟယ်လိုမြန်မာကမီရှူကာအရီယိုချိုတင်ဂျီကဆုံးရှိရတယ်結構した基本的な価値を共有する
မြန်မာနိုင်ငံရဲ့ဒီမိုကရေစီစံတန်ဖိုးတွေအခြေခံလူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတွေနဲ့ပတ်သက်ပြီးကျွန်တော်တို့လည်းမျှဝေခံစားနေရတာကြောင့်မြန်မာနိုင်ငံဟာဂျပန်အတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်ဂျပန်ရဲ့အစိုးရဘိုင်းကရောပုဂ္ဂလိကဘိုင်းကပါမြန်မာနိုင်ငံကိုထောက်ပံ့ကူညီသွားဖို့စံနှုန်းရှိပါတယ်လို့မစ္စတာခီဂျီတာပြောသွားတာပါဂျပန်မြန်မာနိုင်ငံသားရဲ့ဝန်ကြီးနှုတ်ဦးတို့ဟာမတိမငြိမ်ဖြစ်နေတဲ့ရခိုင်ဒေသအရေးကိုလည်းဆွေးနွေးခဲ့ကြပါတယ်ဒေါ်အောင်ဆန်းစုကြည်ကတော့မောင်တော်အကျန်းဖက်တိုက်ခိုက်မှုကိုတရားဥပဒေစိုးမိုးရေးအခြေခံနဲ့ကင်တွယ်ဆောင်ရွက်နေကြောင်းပြောဆိုပါတယ်ဂျပန်နိုင်ငံသားဝန်ကြီးကတော့ဘယ်လိုအကျန်းဖက်မှုပုံစံမျိုးကိုမှလက်မခံနိုင်ကြောင်းပြောဆိုခဲ့ပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေကိုကြိုးဆိုကြောင်းပြောဆိုပါတယ်ဒါအပြင်ရခိုင်ပြည်သူတွေသွားရေးလာရေးအဆင်ပြေစေဖို့နဲ့ဒေသဖွံ့ဖြိုးတိုးတက်မှုအထောက်အကူဖြစ်စေဖို့ဂျပန်နိုင်ငံကသင်္ဘောအဟောင်း20နဲ့အသစ်တစ်စင်းပေးအပ်ခဲ့ပါတယ်ဂျာသာပတိနေ့မနေ့ပိုင်းဂျပန်နိုင်ငံသားဝန်ကြီးနဲ့တွေ့ဆုံခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာမွန်းလွဲပိုင်းမှာတော့ဂျပန်နိုင်ငံရဲ့မြို့တော်ဟောင်းကျိုတိုမှာရှိတဲ့ကျိုတိုတက္ကသိုလ်ကချီးမြှင့်တဲ့ဂုဏ်သူးဆောင်ဘာရကူပွဲကိုလက်ခံရယူခဲ့ပါတယ်။ကျိုတိုတက္ကသိုလ်ကဘာကြောင့်ဂုဏ်ပြုရသလဲဆိုတာနဲ့ပတ်သက်လို့ဂုဏ်သူးဆောင်ဘာရကူပွဲချီးမြှင့်တဲ့အခမ်းအနားကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာပညာတော်သင်ကျောင်းသားဦးမျိုးမင်းဝင်းကအခုလိုပြောပါတယ
်။အခုဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ကဒီလူ့အဖွဲ့အစည်းအပြင်မှာရှိနေတဲ့လူတွေရဲ့ဒီအခွင့်အရေးတွေဒီဒီမိုကရေစီနဲ့ပတ်သက်ပြီးကြိုးပမ်းခဲ့တာတွေကဆောင်းရမှန်ဖြစ်တာဒီတက္ကသိုလ်ပေါ်မှာလည်းဒီရောဆန်းစုကြီးရဲ့ကြိုးပမ်းမှုတွေအများကြီးလူငယ်တွေပေါ်မှာတက်ရောက်မှုရှိတယ်ပေါ့လေတက်ရောက်မှုရှိတော့ကြတော့ဒီကြိုးတက္ကသိုလ်အနေနဲ့ခါတိုင်းဆိုရင်တိတ်တန့်ဆိုင်ရာစုတွေပဲတက္ကသိုလ်ကပေးခဲ့ရတဲ့အနေထားအနေဒီနေ့ကြတော့ဒီနေ့မှာရောဆန်းစုကြီးနဲ့ပတ်သက်ပြီးဒီဒါတိတ်တန့်ပညာရေးဆိုင်ရာအကယ်ဒမီပိုင်းဆိုင်ရာမဟုတ်ဘူးပေါ့လေပညာရေးပိုင်းဆိုင်ရာမဟုတ်ပြီမလို့ဒီဟာကိုဒီနေ့မှာပေးဖို့ဆုံးဖြတ်ချက်ချလိုက်ပြီးတော့ရောဆန်းစုကြီးနဲ့သူတို့ဆက်တွေ့ပြီးတော့မှဒါမြင်မြန်ပြီးတော့မှဒါတော့ဆန်းစုကြည်ကလည်းသူကမေးတယ်ပေါ့လေဒါအကယ်ဒမီနဲ့ပတ်သက်ပြီးတော့ပြေးနေကြဟာဟိုဒီမျိုးပေးတာရောအကြောင်းရဲ့စီမစီကံရတာအစင်ဟိုဘယ်လိုပြောမလဲဒါရောကြီးတွေဖြစ်လာပါ냐မေးပြီးတော့မှအကြောင်းကလည်းဒါတွေကသက်ဆိုင်နေဆိုတဲ့အကြောင်းပေါ့လေဒီ science of policy နဲ့ဒီ science of ဒီ peace ပေါ့လေဒါလည်း science တစ်မျိုးပါပဲဆိုပြီးတော့ဒါသိပ္ပံပညာတစ်မျိုးပါပဲဆိုပြီးတော့ဒါတော့ဆန်းစုကြည်ကိုကွန်ပျူတာတော့ဒါဘွဲ့အနေနဲ့ပေးတာပ
ါဦးမျိုးမင်းဝင်းဟာဓာတု engineer ဘာသာရပ်အတွက်ပါတကူဘွဲ့ယူဖို့ကျိုတိုတက္ကသိုလ်မှာတက်ရောက်နေတဲ့မြန်မာပညာတော်သင်ကျောင်းသားဖြစ်ပါတယ်။ကျိုတိုတက္ကသိုလ်မှာပညာတော်သင်မြန်မာကျောင်းသား40နီးပါးရှိပြီးဒီကျောင်းသားတွေကိုဒေါအောင်ဆန်းစုကြည်မှာကြားခဲ့တာနဲ့ပတ်သက်လို့ဦးမျိုးမင်းဝင်းကအခုလိုပြောပါတယ်
။ဒီကနေ့ရှိဒီကြောသွားတာကတော့ပေါ့လေ။ဒီကဒီနိုင်ငံသားကိုပညာတော်သင်တွေအများကြီးလွတ်တာနဲ့ပတ်သက်ပြီးသူပြောတာ။ပညာတော်သင်တွေအများကြီးလွတ်တယ်ဆိုတဲ့နေရာမှာအဓိကကကိုမြန်မာပြည်ကလာတယ်ဆိုတာကိုလေရဲဝန်ဂုဏ်ယူပြီးတော့ပြောရဲဖို့ကောက်ခုကဟိုကိုယ့်ရဲ့ဒီဟိုဟိုအားနေတဲ့စနစ်ကိုလည်းအမှန်တိုင်းကြည့်ပြီးတော့ဒီအားနေရဆိုတဲ့နေရာအားနေရဆိုပြီးတော့လက်မျိုးထိုးအပြစ်တင်ဖို့ဆိုတဲ့ပုံစံမျိုးမဟုတ်ဘူးဆိုတဲ့အကြောင်းလည်းပြောတယ်။နောက်ပြီးတော့ဒီဒီမှာအခွင့်အလမ်းယာတုံးလေးကိုအရမ်းယူပြီးတော့ဒီတန်းကြီးအတွက်ဒီကောင်းခြင်းလေးကိုတည်ဆောင်ပေးခဲ့ဖို့ဆိုတဲ့ဟာတော့အဓိကကအမေစုရဲ့ကိုယ်တိုင်ကျွန်တော်တို့အဲ့အလေးပဲအမေစုကြီးကမြန်မာလူလေးကြားခွင့်ရခဲ့တာပေါ့လေ။ဒီနေ့ကတော့အင်္ဂလိပ်လို discuss လုပ်တာဆိုတော့အမေစုရဲ့ဆုံးမစကားကတော့အဲ့အလေးကိုတော့ကျွန်တော်ရှင်းရှင်းလို့ပါခင်ဗျာ။
ဒေါ်ဆန်းစုကြည်ဟာ1985ခုနှစ်တုန်းကကျိုတိုတက္ကသိုလ်မှာဘိုးကျော်အောင်ဆန်းရဲ့လွတ်လပ်ရေးကြိုးပမ်းမှုအကြောင်းသုတေသနစာရန်ပြုစုခဲ့တာဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမှာတော့ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ဂျပန်ခီးစဉ်နဲ့ပတ်သက်လို့တိုကျိုမြို့မှာရှိတဲ့ဂျပန်သတင်းတောက်များအသင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်မှာဖြစ်ပါတယ်ခင်ဗျာ။